ဒီနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်နာယကသူရဦးတင်ဦးတို့အပါအဝင်လေးလာသူ 3,000 လောက်တက်ရောက်ခဲ့တာဖြစ်ပါတယ်လေးလာသူတွေထဲမှာဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာသုံးသက်ရေးကော်မရှင်အဖွဲ့ဝင်တွေစီးပွားရေးပညာရှင်တွေနဲ့အနုပညာရှင်တွေပါဝင်တယ်လို့တာမန်အရက်သားတွေလည်းပါဝင်ပါတယ်တော်ဝင်ဆောက်လုပ်ရေးပိုင်ရှင်ဦးကိုကိုထွေးကဒီလိုနေမျိုးဟာကြုံတောင်းကြုံခဲနေဖြစ်တဲ့အတွက်အခက်အနှားကိုလာရောက်တက်တာဖြစ်တယ်လို့ပြောပါတယ
်ကြုံတောင်းကြုံခဲတယ်မို့လို့လာရောက်ပြီးတော့အားပေးတဲ့အနေနဲ့တက်ရောက်တာပါအစိုးရဆိုတာတိုင်းပြည်ပြည်သားတွေရဲ့အဝင်ဆန္ဒတွေကိုပြည့်ဝအောင်အကောင်းဆုံးဖြစ်အောင်ပေါ်ဆောင်ပေးမယ်ဆိုတော့တိုင်းပြည်ရဲ့အကျိုးစီးပွားတွေကောင်းအောင်ဖြစ်ထွန်းအောင်လုပ်မယ်လို့ယုံကြည်ပါတယ်
2015အထွေထွေရွေးကောက်ပွဲမဲဆွဲစည်းရုံးစဉ်ကာလကအမျိုးသားဒီမိုကရေစီဖွဲ့ချုပ်အောင်နိုင်ရေးအတွက်ကူညီပေးခဲ့ကြတဲ့တေးတန်ရှင်ရှီအာဇာနီရန်ရန်ချန်းအနက်ကတန်တာဝင်းဒါရိုက်တာကြည်ပြူရှင်အစရှိတဲ့အမှုပညာရှင်တွေလည်းနိုင်ငံတော်သမ္မတသစ်ဦးထင်ကျော်ရဲ့ကျန်းသက်စာချိန်ဆိုတဲ့အခမ်းအနားကိုလာရောက်လေ့လာခဲ့ကြပါတယ်မြန်မာနိုင်ငံအတွက်ထူးခြားတဲ့အပြောင်းအလဲနေ့ဖြစ်တာမလို့လာရောက်လေ့လာတာဖြစ်ပြီးအပြောင်းအလဲမှာပါဝင်ခွင့်ရခဲ့တဲ့အတွက်ဝမ်းသာတယ်လို့တေးတန်ရှင်ရှီကပြောပါတယ်
ဒီအပြောင်းလဲကိုကိုကလည်းစိတ်ဝင်စားခဲ့တယ်ကိုကိုကလည်းတဒတ်အားပါဝင်ခဲ့တယ်ဒီလိုနေ့မှညနေကျရင်လည်းအိမ်တော်မှာချင်းဆိုဖို့လည်းရှိတယ်အဲ့အတွက်လာတယ်လာရင်လည်းဒီမှာလည်းနှစ်ပိုင်းကျန်းသက်စာချိန်ဆိုတာတွေပါလေဆိုကိုမျက်မြင်ကိုယ်တွေ့ကြတယ်ပြည်သူတွေရွေးချယ်ထားတဲ့အစိုးရဖြစ်တဲ့အတွက်ကိုကိုတိုင်းလည်းပြည်သူတွေဆိုတော့အယံပျော်တယ်အဲ့အတွက်အားလုံးဒီမောင်နှမတွေကစုပြီးလာခဲ့ညှော်လင့်တာကတော့ဒါအကုန်ပြည်သူဘက်ကနေပြီးတော့အကုန်ရွေးချယ်တာဖြစ်တယ်ပြည်သူဆန္ဒကိုအလေးထားမယ်လို့တသမတ်လုံးဝယုံကြည်ပြီးသားတယ
်အမေရိကန်နိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူဦးအောင်ထင်ကတကူးတကလာပြီးဒီနေ့အခမ်းအနားကိုတက်ရောက်ဖြစ်တဲ့အကြောင်းအခုလိုပြောပါတယ်
ကျွန်တော်အမေရိကန်ပြည်တော်စုရောက်နေရ14နှစ်လောက်ရှိပါတယ်အခုကျွန်တော်အမေရိကန်ပြည်တော်စုကနေပြီးဒီကိုအရောက်ပြန်လာတယ်ပြန်လာပြီးတော့နှစ်ပေါင်း54နှစ်အတွင်းမှာပထမဆုံးဒုတိယရွေးချယ်တင်ပြောင်းတဲ့ရသသမ္မတဆစ်စ်နိုင်ငံတော်သမ္မတအဖြစ်တာဝန်ဆောက်ယူမှာကိုကျွန်တော်ဘုံယူပွားတော့ဆိုတာကိုယ်တိုင်ကိုကြတက်သည့်ပြုကျင်လို့ကျွန်တော်ဒီလိုနေလို့ရဖို့ကျွန်တော်နှစ်ပေါင်း54နှစ်ဖြတ်သန်းခဲ့ရတယ်နော်အသက်ပေါင်းများစွာစည်းကြရတယ်ဒီကနေ့ကတော့ကျွန်တော်တို့ပြည်သူတွေအောင်ပွဲဖြစ်ပါတယ
်လေးလာသူအဖြစ်တက်ရောက်ခဲ့တဲ့တာမန်အရက်သားတဦးဖြစ်တဲ့ကိုကျော်စရာဝင်းကအစိုးရသက်အပေါ်အများကြီးမျှော်လင့်ထားတယ်လို့ပြောပါတယ
်မျှော်လင့်တာတော့တော်တော်လေးမျှော်လင့်ထားတာပါเนาะကျွန်တော်ငွေတဲ့အချိန်ကနေပြီးတော့အခုချိန်ထိမှာဘယ်လိုပုံမှန်တကယ်ဒီမိုကရေစီစစ်စစ်အရက်သားအစိုးရဖြစ်နေတဲ့ကျွန်တော်တို့တကယ်မျှော်လင့်ထားတာပါအားလုံးနိုင်ငံရဲ့အဓိပ္ပာယ်ဖြစ်နေတဲ့ဟာတွေကိုလည်းငြင်းငြင်းအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်ထားတယ်တကယ်ကဘာမှဒီမကဘူးတကယ်ဒေသချင်းမှာပါကျွန်တော်နှိမ့်ချနေတဲ့ချိန်ကနေပြီးတော့စင်တန်းတစ်ခုရောက်တဲ့အချိန်ကိုလှုပ်ဆောင်နိုင်မယ်လို့ဒီကျွန်တော်မျှော်လင့်ထားပါတယ
်နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ညနေပိုင်းမှာနေပြည်တော်ကသမ္မတအိမ်တော်မှာညစာစားပွဲကျင်းပမှာဖြစ်ပြီးအမှုပညာရှင်တွေကတီးသချင်းတွေနဲ့တီးဆိုဂုဏ်ပြုကြမှာဖြစ်ပါတယ်ရှင်